အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာဒီဇင်ဘာ23ရက်နေ့ကနေ25ရက်နေ့အထိအာဖရိကတိုက်နိုင်ငံ50ကခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စားနပ်ရိက္ခာမလုံလောက်တဲ့အာဖရိကတိုက်ကနိုင်ငံတွေကိုဒေါ်လာ55ဘီလီယံအထိအကူအညီပေးသွားဖို့ကတိပြုလိုက်ပြီးသမ္မတဂျိုးဘိုင်ဒင်လည်းအာဖရိကကိုတွားရောက်ဖွယ်ရှိတယ်လို့အရေးအမြတ်ပြောကြားခဲ့ပါတယ်။ဒါအပြင်သူတို့အမေရိကန်အစိုးရအနေနဲ့လေးနက်တဲ့ဂရီစကားတွေကိုထပ်ခါတလဲလဲပြောကြားခဲ့တယ်လို့အာဖရိကခေါင်းဆောင်တွေအနေနဲ့လည်းမိမိတို့ပြည်သူတွေရဲ့စန္ဒာတွေကိုလေးစားတန်ဖိုးထားဖို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။တစ်ဆက်တည်းမှာပဲကွန်ဂိုဂါဗွန်လိုင်ဗီးရီးယားမာဒါဂတ်စကာနိုင်ဂျီးရီးယားဆီယာလီယွန်စတဲ့နိုင်ငံတွေမှာပြုလုပ်မဲ့ရွေးကောက်ပွဲတွေဟာကမ္ဘာဒီမိုကရေစီရေးအတွက်အရေးကြီးတဲ့အတွက်ကြောင့်အဲ့ဒီနိုင်ငံကခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ပုံရူးနေကတီးတန့်တွဲဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီနဲ့ကာကွယ်ရေးဝန်ကြီးလွိုက်ဂျေအော့စတင်တို့လည်းအဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးခဲ့ပါတယ်ခင်ဗျာ။